မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်ရဲ့အတွင်းကိုဗစ် -19 ရောဂါကူးစက်သူ1532ဦးထပ်တိုးပြီးသေဆုံးသူက19ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညထုတ်ပြန်ချက်ပါသေဆုံးသူတွေထဲမှာ18ဦးကရောဂါအခံရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတ်ခွဲနမူနာပေါင်း 18,000 နီးပါးကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့ထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း9,600ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က1695ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့86,400ကျော်သွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက်968ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်ရပြီးသူစုစုပေါင်း96,600ကျော်သွားပြီဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာအရေအတွက်ပိုများလာတယ်လို့စစ်ဆေးတွေ့ရှိတဲ့ရောဂါပိုးကူးစက်သူအရေအတွက်လည်းပိုတိုးလာနေတာပါ။တရအတွင်းယောဂဘုကုဆက်သူအခြေအတွက်1600နီးပါးအထိရှိလာတာကလည်း၄ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်ဒီကနေ့ထုတ်ပြန်ချက်အရဓာတ်ခွဲစစ်ဆေးတဲ့နမူနာအခြေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ900ခန့်လုံးရှိပြီးပြန်ကောင်းလာသူ84ရာခိုင်နှုန်းသေဆုံးနှုန်းက 1.2 ခန့်လုံးရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘုကုဆက်ယောဂတိုက်ဖြတ်ရေးဌာနကွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားပါတယ်ဒီနှုန်းတွေအရဆိုရင်ပိုးတွေ့နှုံတိုးလာတာကိုတွေ့ရပြီးတော့ပြန်ကောင်းတဲ့နှုံနဲ့တေဆုံးနှုံတွေကတိတိတသာအပြောင်းလဲမရှိသေးပါဘူး